နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသား6966ဦးကိုနိုင်ငံတော်ဝန်အကျဉ်းထောင်တွေကနေဒီကနေ့ပြန်လွှတ်ပေးခဲ့ပါတယ်။အဲ့ဒီအကျဉ်းသားတွေထဲမှာကချင်ပြည်နယ်မှာတစ်ခိုးထုတ်မှုနဲ့ပြီးခဲ့တဲ့သတင်းပတ်ကမှထောင်တန်းတသက်တကျွန်းချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ပါတယ်။ဒါအပြင်2004ခုနှစ်ကတည်းကအကျဉ်းကျနေတဲ့တပ်မတော်ထောင်လိုင်းရေးအဖွဲ့ဝင်တချို့အပြင်နိုင်ငံရေးအကျဉ်းသားတချို့နဲ့မွန်းတဲ့နေကြနေသတင်းသမား5ဦးလည်းပါဝင်ပါတယ်။သမရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသားတွေလွတ်မြောက်လာတဲ့သတင်းကိုတော့ VOA သတင်းတော်ကိုစီသူကသတင်းပေးပို့လာပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ကကြီးနဲ့အညီအကျဉ်းထောင်တွေမှာထိုက်တဲ့နယ်ပြစ်ထန်ကြခံပြီးဖြစ်တဲ့အပြင်အကျဉ်းကျစင်မှာစီကံကောင်းမွန်တဲ့အကျဉ်းသားအကျဉ်းသူ6966ဦးကိုဒီကနေ့ဇူလိုင်လ30ရက်နေ့မှာနိုင်ငံတော်သမရရဲ့လူငင်းချမ်းသာခွင့်နဲ့နိုင်ငံတော်ဝန်အကျဉ်းထောင်တွေကနေပြီးတော့ပြန်လွှတ်ပေးကြတာပါ။လူမြောက်လာတဲ့ကျင်းသားတွေပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ22ရက်နေ့ကမှကချင်ပြည်နယ်အတွင်းတစ်ခိုးထုံမှုနဲ့နှစ်ရှည်ပြစ်ဒဏ်တွေချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ခဲ့ပါတယ်။မြကြီးနားကျင်းထောင်မှာပြစ်ဒဏ်ကြခံရခြင်း၈ရက်အကြာမှာသမရရဲ့လူငင်းချမ်းသာခွင့်နဲ့လူမြောက်လာတာဖြစ်တယ်လို့ပြစ်ဒဏ်ကြခံခဲ့ရတဲ့တရုတ်နိုင်ငံသားတွေရဲ့ရှေ့နေဦးခင်မောင်ကအခုလိုပြောပါတယ
်။အဲတရုတ်နိုင်ငံသား155ဦးစလုံးပါတယ်။နောက်ကသူတို့7နိုင်ခွဲလောက်မှဒီလာဝကအနေတာကြီးတွေနဲ့ဦးစီးပြီးတော့ထုတ်သွားပါရဲ့။နိုင်ငံရဲ့နေဆက်ကိုခေါ်သွားပါပြီ။အဲ့တော့လာဝကပါတဲ့ခံရဲတို့ရဲစောင်းချောက်တွေပါပါလေ။သူတို့ဟိုမှာကျွန်တော်ထင်တယ်နေဆက်ကြောင့်သွားပို့ပေးမှာပါ
။ဒီကနေ့လွှမြောက်လာတဲ့ကျင်းသားတွေတဲ့တရုတ်နိုင်ငံသား155ဦးပါဝင်နိုင်ငံခြားသားအကျဉ်းသား210ဦးလွှမြောက်လာခဲ့တာပါ။လူချင်းချမ်းသာခွင့်လွှမြောက်လာသူတွေတဲ့2004ခုနှစ်ကတည်းကအကျဉ်းကျခံခဲ့ရတဲ့ထောက်လိုင်းတပ်ဖွဲ့ဝင်တချို့လည်းပါဝင်လာပါတယ်။ဒါ့အပြင်ဘိုင်မွန်းတက်နေကြတဲ့ကသတင်းသမား5ဦးနောက်ပြီးတော့ပုံမှ436ပြင်ဆင်ရေးလက်မှတ်ရေးထိုးတောင်းဆိုခဲ့လို့ပြစ်ဒဏ်ကျခံခဲ့ရတဲ့ပုံမှုကြော်စာဝင်းပါဝင်နိုင်ငံရေးအကျဉ်းသားတို့လည်းလွမြောက်လာတဲ့အထဲပါဝင်ခဲ့ပါတယ်။ဒါပေမဲ့လွမြောက်လာတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်အလွန်နှဲပါတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ရဲ့တွဲဘက်တွင်မှုကိုပိုကြီးကအခုလိုပြောပါရစေ။
ကျွန်တော်တို့သိတာကနိုင်ကျင်းတဲ့ကဗိုင်မုန်းတက်နေချန်တွေက9ယောက်ပါမယ်။နောက်တမ်ဘလူလည်းဓမ္မတွေတွေက2ယောက်ပါတယ်ပကုတ်ကူထောင်လွတ်တာ။နောက်ဦးတောင်းထွန်းရဲ့ဦးမြင့်အောင်ရဲ့ဆိုတာနော်အောင်ကိုလက်ကတည့်ရထောင်ကလွတ်တယ်။နော်ဟိုဘုံမှုကျော်စာဝင်ရမန္တလေးထောင်ကလွတ်တယ်။နော်အင်းစင်ထောင်ကလွတ်တာတင်မောင်ကြီးမင်းစောဦးပိုးပိုးအောင်နောက်ကုစင်တန်းအဲ့ဒါတော့ဒီနိုင်ကျင်းလို့ကျွန်တော်သတ်မှတ်ထားတဲ့သူတွေက73ယောက်ပေါ့နော်။အဲ့ဒါကျွန်တော်သိတယ်။ဒီတက်မတော်ထောက်လိုင်းဟိုဟောင်းနေပါတယ်လို့တော့ကြားတယ်။အဲ့ဒီမှာဘုံမှုကျော်တန်းထောင်တို့ခင်ရွေးရဲ့သမဲဦးကိုတင်ထို့တို့အဲ့ဒါတွေပါတယ်လို့ကြားတယ်။နော်ဘုံမှုနေဆိုးတို့ဒီတော့ဘုံမှုနေဆိုးဒီတော့လွတ်တယ်တော်ရင်တော့ထောင်လို့တယောက်ပါတယောက်ရှိ
ဒီကနေ့ညနေပိုင်းဆက်သွယ်စုံစမ်းထားတဲ့အချိန်အထိတော့နိုင်ငံရေးကျင်းသား73ဦးလွတ်မြောက်ခဲ့တယ်လို့ကိုဝကြီးကပြောပါတယ်တရုတ်နိုင်ငံသားတွေကိုလွတ်ပေးခဲ့တဲ့အပေါ်မှာတော
့အထူးသဖြင့်တော့ကျွန်တော်တို့ဟိုပြောချင်တာကတကယ်တကယ်ရွံ့ကြရတဲ့တရုတ်ကိုယ်နိုင်ငံတွေကတင်ရစားတွေကိုခိုးထုတ်တဲ့တရုတ်တွေကိုတော့ထောင်ထဲမှာအကြာကြီးမထားဘဲနဲ့ချက်ချင်းလွတ်ပေးနိုင်ရင်တကယ်ဒီနိုင်ငံရေးကျင်းသားတွေကိုချက်ချင်းလွတ်ပေးဖို့ဘာဖြစ်လို့တွန်းဆုံတွန်းဆုံဖြစ်နေရတာလဲပြီးတော့ဒီလူတွေကိုနိုင်ငံရေးကျင်းသားဖြစ်နေလွတ်ပြီးတော့ဘာဖြစ်လို့မလွတ်ရဲရတာလဲအမှန်တရားကိုရင်ဆိုင်အစိုးရကအမှန်တရားကိုရင်ဆိုင်ဖို့တို့ရပေါ့
နိုင်ငံရေးကျင်းသားများကအကူအညီဆောင်ရှောက်ရေးအဖွဲ့ AAPPB ရဲ့အတွက်ပဲအတွင်မှုကိုပူကြီးတုံးသက်သွားတာပါပြီးခဲ့တဲ့ဂျွန်လာတုန်းကတရုတ်နိုင်ငံကိုတရားမဝင်နိုင်ငံဖြတ်ကျော်လုပ်လွကန်မှုနဲ့မြန်မာနိုင်ငံသား205ဦးကိုလည်းတရုတ်အစိုးရကမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့မှုပါလေအခုပြန်လွတ်လာတဲ့တရုတ်နိုင်ငံသား155ဦးကိုဇန်နဝါရီလတုန်းကတရုတ်မြန်မာနယ်စပ်မှာတစ်ခိုးထုတ်နေတုန်းဖမ်းမိခဲ့ပြီးတော့အဲ့ဒီတွေက153ဦးကိုအများနဲ့တဆိုင်နဲ့ပစ္စည်းကာကွယ်ဆောင်ရှောက်ရေးအဥပဒေ3အရထောင်ဒဏ်20နဲ့ညီမျှတဲ့တသက်တကျွန်းပြစ်ဒဏ်နဲ့ကျန်တဲ့ဦးကိုတော့အသက်မပြည့်သေးတာကြောင့်ကလေးတငယ်ကျောင်းမှာထောင်ဒဏ်10နှစ်ကြာခံစေဖို့ပြစ်ဒဏ်ချမှတ်ခဲ့တာပါအဲ့ဒီကိစ္စအပေါ်မှာတရုတ်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပြီးတော့အကျဉ်းသားလွှဲပြောင်းပေးဖို့ကိုလည်းတောင်းဆိုခဲ့မှုပါလေပြီးခဲ့တဲ့နှစ် 2014 အောက်တိုဘာလတုန်းကလည်းသမရရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသားအကျဉ်းသူစုစုပေါင်း3083ဦးလွတ်မြောက်ခဲ့မှုပါခင်ဗျာ